မြန်မာနိုင်ငံမှာကိုဗစ်ရောဂါကာကွယ်ထိန်းချုပ်ရေးအတွက်အိမ်မှာနေဖို့နဲ့အသွားလာအပါအဝင်ကန့်သက်ထားတာတွေကိုအရင်ဒီလကုန်ကနေအခုရှေ့လဒီဇင်ဘာလလည်းအထိဒီရောဂါထိန်းချုပ်ရေးအစိုးရထိပ်ဆုံးကော်မတီကမနေ့ကတက်တန်းတိုးလိုက်ပါတယ်။ဒီအိမ်မှာနေဖို့ကန့်သက်ထားတဲ့အချိန်မှာအဓိကအဖြစ်များဆုံးရန်ကုန်တိုင်းကမြို့နယ်အများစုအဓိကအဖြစ်အဖြစ်များခဲ့တဲ့ရခိုင်ပြည်နယ်နဲ့နောက်အဖြစ်များလာနေတဲ့မန္တလေးပဲခူးအေရဝတီတိုင်းတွေနဲ့မိုးကြီးနယ်တို့ကမြို့တချို့ပါဝင်မြို့စုစုပေါင်း84မြို့ပါဝင်ပြီးအလုံးနဲ့ကျန်းမာရေးကလွဲရင်အပြစ်မထွက်ကြဖို့ညွှန်ကြားထားပါတယ်။အခုလိုဒီဇင်ဘာ15ရက်နေ့အထိကိုဗစ်ဆိုင်ရာမျိုးသားစစ်ဘိုလ်ကော်မတီကထပ်မံသတင်းတိုးထုတ်ပြန်ရတဲ့အပေါ်ဒီလူနာတွေကိုအဖြစ်အများဆုံးရန်ကုန်မှာကင်တွယ်စီမံနေရတဲ့ရန်ကုန်စစ်အုပ်ကြီးရဲဘော်ကုသမှုဌာနကဒေါက်တာမမော်ဦးက
မိတ်တော်ညာသားတွေကိုမကြကနာထုတ်နေရခြင်းအားလည်းပဲတဖြည်းဖြည်းနဲ့ရိုးမြဲရိုးအီလာကလားလို့ကလေးကမထူတော့သလိုမျိုးများဖြစ်နေတာတကယ်တော့ဒီအရီကိုလိုက်နာလိုက်ခြင်းအပြင်အများကြီးထူးတယ်။ဟုတ်တော့လူနာရီအတွက်နဲ့ဒီရောက်ရှိလာတဲ့လူနာရီရဲ့ရောဂါရာသွေးနေမေးဘလို့ကူတာလဲစုံစမ်းကြည့်တဲ့အခါမှာလူလူလူဝေးနဲ့ပတ်သက်နေတဲ့ကိစ္စကြီးအများကြီးရှိတယ်
။အခုလိုလိုက်နာဖို့တိုက်တွန်းလိုက်ချိန်မှာကိုဗစ် -19 ရောဂါကူးစက်သူတွေ1344ဦးမနေ့ကထပ်တိုးပြီးသေဆုံးသူကလည်း22ဦးထပ်တိုးခဲ့တယ်လို့ကျန်းမာရေးနဲ့အစားဝန်ကြီးဌာနကမနေ့ည7နာရီကထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်အရသေဆုံးသူတွေထဲမှာ17ဦးကယောဂအခမ်းရှိသူတွေဖြစ်ပြီးစစ်ဆေးတက်ခွဲနမူနာပေါင်း 18,924 ခုကိုစစ်ဆေးခဲ့တဲ့ထက်ကအခုလိုတွေ့ရှိကအခုချိန်ထိစုစုပေါင်းတက်ခွဲနမူနာပေါင်း 13,300 ကျော်စစ်ဆေးခဲ့ပြီးပါပြီခင်ဗျာ